VOA American တန်ကဗုဒ္ဓဦးနဲ့မနေ့ကင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရဲတဦးပါဝင်လူ10ဦးသေဆုံးနေခဲ့တဲ့ Colorado ပြည်နယ် Boulder မြို့ပစ်ခတ်မှုအပြီးမှာ American သမ္မတ Joe Biden ကနိုင်ငံတော်ဝန်တိုက်ခိုက်ရေးလက်နက်တွေပေါ်ပိတ်ပင်ဖို့အင်ကာနေမှာတောင်းဆိုလိုက်ပါတယ်
။ I don't need to wait another minute let alone an hour
လူရည်ရဲ့အသက်ကိုကယ်ဖို့အတွက်လွယ်ကူရိုးရှင်းတဲ့အစ်စ်နစ်ကိုလှုပ်ဆောင်ရမှာ1မိနစ်တနိုင်လောက်စောင့်နေဖို့မလိုပါဘူး။သမ္မတဘိုင်ဒန်ကအိမ်ပြူကနေတဆင့်အထက်နဲ့အောက်လွှတ်တော်နေရာစလုံးကိုအလင်းမြန်ဆောင်ရွက်ဖို့အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးသမ္မတဘိုင်ဒန်ကတိုက်ခိုက်ရေးလက်နက်တွေနဲ့ဂျီဘူအများကြီးထည့်သွင်းနိုင်တဲ့ဂျီကတ်တွေကိုကျွန်တော်တို့ပိတ်ပင်နိုင်မှာလို့လည်းပြောသွားတာပါ။သူကိုယ်တိုင်အထက်လွှတ်တော်အမတ်နဲ့အထက်လွှတ်တော်ရဲ့တရားရေးကော်မတီဥက္ကဋ္ဌဖြစ်စဉ်ကလည်းအခုလိုအလားတူဥပဒေပြုမှုမျိုးကိုလှုပ်ဆောင်ခဲ့တာကိုလည်းအလေးပေးပြောကြားခဲ့ပါတယ်။ဒီဥပဒေဟာ1994မှာအတည်ပြုနိုင်ခဲ့ပြီးဆယ်နှစ်ကြာမှာတော့တည်တံ့ကုန်ဆုံးခဲ့ပါတယ်။တနက်ဝယ်ယူရမှာနောက်ကျောင်းရာဇဝင်တောင်းခံမှုနဲ့ပတ်သက်ပြီးဥပဒေပြုရေးတိစုပ်နေခဲ့ရမှာအောက်လွှတ်တော်ကအတည်ပြုပြီးသားဖြစ်တာမို့အထက်လွှတ်တော်အနေနဲ့လည်းထောက်ခံပေးဖို့ဘိုင်ဒန်ကတောင်းဆိုထားပါတယ်။ဘော်ဒါမျိုးပစ်ခတ်မှုနဲ့ပတ်သက်ပြီးတော့တည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့အသက်ရှင်လွန်မြောက်လာသူတွေနဲ့အတူစိတ်နှလုံးချေကွဲရကြောင်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကော်လိုရာဒိုပြည်နယ်ဘော်ဒါမျိုးကစတိုးဆိုင်တစ်ခုအတွင်းပစ်ခတ်မှုကြောင့်လူ10ဦးတည်ဆုံခဲ့ရပြီးအသက်22နှစ်အရွယ်တနင်္လာရှိသူတူကိုဖမ်းဆီးတရားစွဲဆိုရတယ်လို့ရဲကအင်ကာနေမှာပြောပါရယ်